ကွယ်လွန်သွားပြီဖြစ်တဲ့သမရဟောင်းဂျင်မီကာတာရဲ့ဇာပနာအခမ်းအနားကိုဒီကနေ့ကြာတာပြည်နေမှာမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့ National Cathedral ဘုရားကျောင်းတော်ကြီးမှာဇာပနာအခမ်းအနားဖြင့်နောက်ဆုံးဂါရဝပြုကျင်းပနေကြပါတယ်သူရဲ့ကျင့်ကြံတဲ့ရုပ်အလောင်းကိုတော့ဇာတိမီဖြစ်တဲ့ဂျော်ဂျီယာပြည်နယ်မှာပြန်လည်မြုပ်နှံစကြိုမှာဖြစ်ပါတယ်သူရဲ့ကျင့်ကြံတဲ့ရုပ်အလောင်းကိုဇာပနာအခမ်းအနားကိုတက်ရှိထင်ရှားရှိနေတဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်အရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့သမ္မတလောင်းသမ္မတဟောင်းဘီလ်ကလင်တန်ဂျော့ချ်ဘုရှ်ဘာရက်အိုဘားမားစတဲ့သမ္မတတွေနဲ့သမ္မတဟောင်းတွေတက်ရောက်ကြမှာဖြစ်ပါတယ်။ထောင်ပေါင်းနဲ့ချီတဲ့ပြည်သူတွေလည်းနောက်ဆုံးတက်ရောက်ဂါရဝပြုမှာဖြစ်ပါတယ်။သူရဲ့ကျင်းကြံတဲ့ရုပ်အလောင်းကိုအများပြည်သူနောက်ဆုံးဂါရဝပြုနိုင်ဖို့ပြီးခဲ့တဲ့အင်္ဂါနေ့ကတည်းကဝါရှင်တန်ဒီစီမှာရှိတဲ့လွတ်တော်အဆောက်အဦးမှာထားရှိပါတယ်။အခုလိုလွတ်တော်အဆောက်အဦးမှာဇာပနာအဖြစ်ဂုဏ်ပြုထားရှိတာဟာ1852ခုနှစ်ကနေဒီကနေ့အချိန်အထိလူပုဂ္ဂိုလ်90ပဲရှိပါတယ်။ကွယ်လွန်သူသမရဟောင်းဂျင်မီကာတာကိုစစ်မှုထမ်းဟောင်းမြေပဲဆိုင်သူတောင်သူဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဆန်ဒေးစကူးကျောင်းဆရာလူ့အခွင့်အရေးမြင့်တင်ဆောင်ရွက်သူနဲ့အမေရိကန်သမရစတဲ့တာဝန်အသီးသီးထမ်းဆောင်ခဲ့သူအဖြစ်ဂုဏ်ပြုဖော်ပြကြပါတယ်။သူဟာတန်ရှင်းတဲ့လောင်စာအသုံးပြုဖို့ပထမအဆုံးစတင်မူဝါဒချမှတ်ခဲ့တဲ့သမရဖြစ်တယ်လို့လက်ရှိသူသမရကမလာဟဲရစ်ကကြီးကြီးပြောဆိုခဲ့ပါတယ်။သမရဂျိုးဘိုင်ဒန်ကလည်းသူနဲ့ခင်မင်ရင်းနှီးတဲ့တငယ်ချင်းဖြစ်ပြီးထူးခြားထူးချွန်တဲ့သမရအဖြစ်ကြီးကျူးပြောဆိုပါတယ်သူကိုစန္ဒမူနာထားပြီးလှုပ်ဆောင်ကြဖို့ကိုလည်းသမရဘိုင်ဒန်ကတိုက်တွန်းပြောဆိုပါတယ်39ရောင်းမြောက်အမေရိကန်သမရဖြစ်ခဲ့သူဂျင်မီကာတာရဲ့ကျွင်းကျန်တဲ့ရုပ်အလောင်းကိုသူ့ရဲ့ဇာတိမြေဖြစ်တဲ့ဂျော်ဂျီယာပြည်နယ်ဖလင်းစ်မြို့ကိုပြန်လည်တည်ဆောင်ပြီးဇန်နဝါရီလ9ရက်နေ့ဒီကနေ့ကြာတာပရင်းနေမှာပဲဂျင်မီကာတာအမျိုးသားသမိုင်းဝင်ဥယျာဉ်အတွင်းမှာရှိတဲ့သူ့ရဲ့အိမ်ခြံဝင်းအတွင်းမြေမြို့တချို့မှာဖြစ်ပါတယ်။ဒီကနေ့ National Cathedral ဘုရားကျောင်းကြီးမှာပြုလုပ်တဲ့သူ့ရဲ့ဇာပနာအခမ်းအနားကို VOA ကလည်းဓာတ်ရိုက်တင်ဆက်ထုတ်လွှင့်ပေးမှာပါခင်ဗျာ။